ရှိတအာရှဒေသမှာရှိတဲ့စစ်ဘက်ပညာရေးဆိုင်ရာအစီအစဉ်တွေနဲ့သင်တန်းတွေအတွက်အမေရိကန်ပြည်ထောင်စုကအကူအညီတွေအများကြီးတိုးမြှင့်ပေးသွားမယ်အကြောင်းဒီအမေရိကန်အစိုးရကကြေညာလိုက်ပါတယ်။ကွာလာလမ်ပူမြို့မှာရှိတဲ့မလေးရှားကာကွယ်ရေးနဲ့လုံခြုံရေးဌာနမှာပြောကြားခဲ့တဲ့မိန့်ခွန်းအတွင်းအမေရိကန်ကာကွယ်ရေးဝန်ကြီး Chuck Hagel ကအခုလိုကြေညာသွားတာပါ။ပင်ကွန်ဘတ်ဂျက်စရင်အရာဒီအစီအစဉ်တွေအတွက်အမေရိကန်ဒေါ်လာတန်90သတ်မှတ်ထားပြီးတော့ဒါဟာလွန်ခဲ့တဲ့၄နှစ်နဲ့နှိုင်းယှဉ်ရင်အစပေါင်း90ပိုများလာတာဖြစ်တယ်လို့ဆိုပါတယ်။အမေရိကန်ဆိုရအနေနဲ့အာရှပစိဖိတ်ဒေသကိုပို့ပြီးတော့အာယုံချရေးမဟာဗျူဟာပြောင်းလဲလာခဲ့ပြီးတဲ့နောက်အခုဆုံးဖြတ်ချက်ထွက်ပေါ်လာခဲ့တာပါ။ရှိတဲ့အာရှဒေသရဲ့ပို့ပြီးတော့ထင်ပေါ်လာမှုနဲ့ရေးပါမှုတွေကိုထင်ဟပ်နိုင်စေဖို့အာရှပစိဖိတ်ဒေသနဲ့ဒီလုံခြုံရေးစီးပွားရေးနဲ့တန်တမာရေးဆိုင်ရာထိတွေ့ဆက်ဆံမှုတွေကိုပြန်လည်ထိန်းချုပ်သွားနိုင်အောင်လို့အမေရိကန်အစိုးရကနီလန်းရှာဖွေစူးစမ်းနေတာဖြစ်တယ်လို့လည်းဝန်ကြီးဟေဂယ်ကပြောသွားပါတယ်။အခုလိုအမေရိကန်အစိုးရကဒီဒေသအတွင်းစိတ်ဝင်စားမှုတွေတိုးလာနေတဲ့အပေါ်မှာဒါဟာတရုတ်နဲ့အိန္ဒိယနိုင်ငံတွေအကြားကန့်သတ်ဖို့စူးစမ်းတာဖြစ်တယ်လို့ဆိုပြီးတရုတ်အစိုးရကတော့စိုးရင်ကြောင်းထုတ်ပေါ်ပြောဆိုထားပါတယ်။တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်ပြင်အတွင်းရေပိုင်နဲ့ကိစ္စတချို့နဲ့ပတ်သက်လို့ BNN ဖိလစ်ပိုင်စတဲ့အာရှနိုင်ငံအတော်များများနဲ့ဖြေရှင်းလို့မရသေးတဲ့ပြည်ပခါတွေကြုံတွေ့နေရတာဖြစ်ပါတယ်ရှင်။